အိန္ဒိယနိုင်ငံကနေပထမဆုံးချိန်ဖြစ်ရိုဟင်ဂျာတချို့မြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ကိစ္စဟာအိန္ဒိယမှာနေထိုင်ကြတဲ့ရိုဟင်ဂျာ4000လောက်အတွက်တော့စိုးရိမ်စရာအခြေအနေဖြစ်လာပါတယ်။တရားမဝင်ရွှေ့ပြောင်းခြေချနေထိုင်သူတွေအပေါ်ဟိန္ဒူအမျိုးသားရေးဝါဒီအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးစိုးရိမ်ကြတာပါ။မြန်မာနိုင်ငံကနေဘေးလွတ်ရာထွက်ပြေးနေထိုင်ကြတဲ့ရိုဟင်ဂျာတွေနေထိုင်ရာအိန္ဒိယမြောက်ပိုင်းဟာယာနာပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းကနေအန်ဂျနာပက်စထရီချပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါဗျ။အ
ိန္ဒိယကဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာနေရေးစားရေးကျတဲ့ပြီးတော့သူတို့ကလေးငယ်တွေအတွက်လည်းဖြစ်တယ်လို့ဆောက်ထားတဲ့အကြောင်းတစ်ကြောင်းသာရှိပါတယ်။ဒါပေမဲ့လည်းသူတို့နေရင်ဒေသမှာထက်ပိုဘေးကင်းလုံခြုံနေလို့ခံစားရတဲ့ဟာယနာပြည်နယ်မြူဝက်ခရိုင်ကဒုက္ခသည်စခန်းမှာနေထိုင်ရတာကိုပိုသဘောကျနှစ်ချက်ကြပါတယ်ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဖတိမာဟတူက
အိန္ဒိယမှာဘယ်သူကမှလာပြီးမတရားမလုပ်ပါဘူးအလုပ်လုပ်ရင်အစားအစာအတွက်လည်းမပူရပါဘူးအဆင်ပြေပါတယ
်ဒါမှလည်းမကြသေးခင်ကအိန္ဒိယမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်ဦးကိုမြန်မာနိုင်ငံကိုပြန်ပို့ခဲ့တာကြောင့်6နှစ်ကြာနေထိုင်နေတဲ့အဲ့ဒီဒုက္ခသည်စခန်းကမိသားစု45စုအတွက်တော့စိုးရိမ်စရာဖြစ်လာပါတယ်ဒုက္ခသည်အလီဇိုဟာက
ကျွန်တော်ဘဝပြူလဲခဲ့ရပါတယ်ကလေးတွေအတွက်ဘာဆက်လုပ်ပေးနိုင်မှာပါလဲသူတို့နေရရင်ကိုပြန်နိုင်မှာပါလားစိတ်မအေးစရာတွေကြီးစဉ်းစားမိပါတယ
်ဒါ့အပြင်လဲသူတို့မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့တသေးကန်ကတ်ရှိတာကြောင့်ဒီကတ်မရှိလို့ပြန်ပို့ခံရတဲ့ဒုက္ခသည်ခုနှစ်ဦးအဖြစ်မျိုးမကြုံရဖို့မျှော်လင့်နေပါတယ်ဆူတန်အာမင်ကတော့ဒီတက်တေကန်ကတ်ကိုကိုနဲ့မကွာထားတယ်လို့ပြောပါတယ
်
ကျွန်တော်တိုင်းပြည်ကိုပြန်သွားဖို့ပြင်ဆင်နေပေမဲ့အသက်အန္တရာယ်ဘေးကင်းလုံခြုံဖို့တော့ခက်ပါတယ်အဲ့ဒီမှာမလုံခြုံလို့ဒီကိုထွက်ပြေးလာတာပါအသက်ခံရဖို့ပြန်ရမှာလားဗျာ
အိန္ဒိယကတော့ကုလသမဂ္ဂကထုတ်ပေးထားတဲ့ကတ်ကိုလက်မခံဘဲတရားမဝင်နေထိုင်တဲ့ရိုဟင်ဂျာတွေဟာအိန္ဒိယလုံခြုံရေးအပေါ်ချင်းကျောက်သူတွေဖြစ်သတ်မှတ်ပြီးတော့ပြန်ပို့မယ်လို့ပြောပါတယ်။ဝန်ကြီးချုပ်နေရန်ဒရာမိုရီရဲ့ဟိန္ဒူမျိုးသားရေးပါတီ BJP ရဲ့ဒီလိုသဘောထားဟာလာမယ့်2019ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဆက်စပ်နေတယ်လို့လည်းရှုမြင်ကြတာပါ။နိုင်ငံရေးအကြက်ခတ်နီယာဂျာချောဒရီက
I have a sense that the Rohingya issue has again
ရွေးကောက်ပွဲနီးလာပြီဆိုတော့ Rohingya ကိစ္စကနောက်တစ်ကြိမ်ထပ်ပြောကြပြန်လားလို့ထင်ပါတယ်ဟိန္ဒူမွတ်စလင်ကြားမှာဒီကိစ္စကိုအစဆွဲထုတ်ပြောကြတာဟာ BJP အတွက်တော့အသာစီးရစီတာပါ
ဘင်္ဂလားဒေ့ရှ်ကနေအိန္ဒိယကိုရောက်လာကြတဲ့ဒုက္ခသည်တွေကတော့ဘေးရန်ရဲ့ကင်းကင်းနဲ့နေရရင်ကိုအဆင်ပြေလာပါတယ်လို့ပြောပါတယ်နိုအောဘဂမ်က
တဒါဘိုင်ဘန်ဆာဆာမမ
ဆွေမျိုးသားချင်းနေမိသားစုဝင်နေဟိုမှာအသက်ခံရပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယလိုဘေးရန်ရဲ့ကင်းတဲ့အချိန်ကြာရင်တော့ကိုတိုင်းပြည်ကိုပြန်မှာပါ
ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတော့ရိုဟင်ဂျာ9ဦးကိုဘေးအန္တရာယ်များပြားတဲ့ဒေသကိုပြန်လွှတ်လိုက်တဲ့အိန္ဒိယရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်ပြီးဘေးအန္တရာယ်ကင်းကျင်ကြမှစနစ်ကျနဲ့ပြန်စီဖို့ပြောဆိုထားတာပါခင်ဗျာ